အင်ဒိုနီးရှားနိုင်ငံလမ်းပေါက်ကျွန်းမှာတနင်္ဂနွေနေ့အားပြင်းငင်းငင်းလှုပ်ခတ်ခဲ့တဲ့လူပေါင်း68ယောက်သေဆုံးပြီးလူများစွာဒဏ်ရာရခဲ့ပြီးတဲ့နောက်မှာတနင်္လာနေ့မှာတော့ထောင်နဲ့ချီတဲ့ခြေတော်ဧည့်သည်တွေကိုဘေးကင်းရန်ပြောင်းရွှေ့ပေးဖို့အတွက်စတင်လှုပ်ဆောင်တာပါ USCS American ဘူမိပေးတဲ့တိုင်းတိုင်းစခန်းကထုတ်ပြန်ချက်အရပြင်း 6.6 ရှိနေရင်ဟာလမ်းပေါက်ကျွန်းမြောက်ပိုင်းမြောက်17.5 km အနက်မှာတနင်္လာနေ့ကလှုပ်ခတ်တာဖြစ်ပြီးဆူနာမီရေလှမ်းသတိပေးချက်တချို့ထုတ်ပြန်ရတယ်လို့ငရင်ကျောက်အနီးနာဂေလ်ကျွန်းဘာလီကျွန်းဆန်ပါဝါကျွန်းနဲ့အရှိဂျာဘာကျွန်းနေရာတချို့တွေမှာပါရက်ခတ်မှုတွေရှိပါတယ်။ဒါကြောင့်ဘေးလွတ်ရာပြောင်းရွှေ့မှုတွေကိုလမ်းပတ်ကျွန်းကြီးကဂေလ်အပန်းဖြေကျွန်းစုငယ်3ခုမှအဓိကထားလှုပ်ဆောင်ပါတယ်။တနင်္လာနေ့အစောပိုင်းမှာပဲနိုင်ငံခြားသားချီတယ်ရီဟာအနာကပိုကြီးတဲ့လမ်းပတ်ကျွန်းရှိရာကိုလင်ငယ်ရင်းနဲ့ရှေ့ပြောင်းပေးတယ်လို့အင်ဒိုနီးရှားဂေါ်ရူတာလီကျောင်းလိုင်းကလည်းနေရာကနေထွက်ခွာဖို့အတွက်ကြိုးစားတဲ့ချီတော်ရီရဲ့တော်လာရင်အကူအညီပေးနိုင်ဖို့အတွက်အချိန်ပိုပြည့်စုံပေးပါတယ်။လမ်းပေါက်ကျွန်းမြောက်ပိုင်းမှာတည်ဆုံးသူထိခိုက်ဒဏ်ရာရသူအများဆုံးရှိနေတာပါ။